Ukraine ကိုရုရှားတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့ Iran လို့ drone တွေကိုပေးပို့တဲ့အဖွဲ့အစည်းတွေကိုဒဏ်ခတ်အရေးယူဖို့အတွက် EU ဥရောပသမဂ္ဂကနေချက်တပရင်းနဲ့မှသဘောတူလိုက်ပါပြီ EU တာမတ်တွေရဲ့တုံ့ပြန်ချက်ဆွေးနွေးမှုပြီးမှချက်တပရင်းနေ့လယ်မှာစတင်ပြီးတော့အသက်ဝင်မဲ့ဒီသဘောတူညီချက်ကိုရခဲ့ပြီလို့ EU ဥရောပသမဂ္ဂရဲ့အလှည့်ချဥက္ကဋ္ဌဖြစ်တဲ့ Czech သမ္မတနိုင်ငံကချက်တပရင်းနေ့မှာ Twitter ကနေကြေညာပါတယ်ဒီ drone တွေကိုပေးပို့ရမှာတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုနဲ့လူပုဂ္ဂိုလ်သုံးဦးရဲ့ပိုင်ဆိုင်မှုတွေကို EU ကနေထိန်းချုပ်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်အရင်တုန်းကဒဏ်ခတ်ထားတဲ့ Iran ကုမ္ပဏီ၄ခုကိုလည်းဒဏ်ခတ်မှုတက်တန်းတိုးဖို့အတွက် EU ကပြင်ဆင်နေတယ်လို့ပြောပါတယ်။ Russia တပ်တွေကပြီးခဲ့တဲ့သတင်းပတ်ထဲ Ukraine ကို၄ချောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ရမှာသူတို့တတ်မှတ်တဲ့ပစ်မှတ်တွေကိုဖောက်ခွဲပစ္စည်းတွေတဲလာတဲ့ Iran လို့ drone တွေနဲ့တိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ Ukraine အရာရှိတွေကဖော်ထုတ်နိုင်ခဲ့တာပါ။ Iran ကတော့သူတို့ Russia ကို drone တွေပေးပို့တာမရှိဘူးလို့ညင်းဆိုထားတယ်လို့ Russia ကလည်း Ukraine မှာဒီလို drone 3တိုက်ခိုက်တာမျိုးမရှိဘူးလို့ညင်းဆိုပါတယ်။